Welcome to the Voice of America in Burmese.
လာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့မနက်ဖြန် VOA စီစဉ်ပြီးစတင်နေပါပြီ။လိုင်းဒိုမီတာ2432.40အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုကအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျဆက်ပါ။ဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်နဲ့သူညင်ညာပေးမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းအင်တနည်းတခြားတိုးလာနေတာကအမေရိကန်ပြည်ထောင်စုအတွက်တိုက်ရိုက်ချင်းချမှုတစ်ခုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာအောက်တိုဘာ25ရက်နေ့နောက်ပိုင်းဖြစ်ပေါ်တဲ့ကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။အခုမြန်မာခင်နားဆရာမယ့်သတင်းလာတွေထဲမှာတော့မြန်မာနိုင်ငံကရိုက်တာသတင်းတောက်နှစ်ဦးဖမ်းခံခဲ့ရတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအခုလိုပြောပါတယ်
။ Well, our local representatives at the mission in Myanmar at the embassy are expressing our
ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးစဉ်ကိုအကဲဖြတ်ဆန့်တတ်မှုဖြစ်တဲ့အကြောင်းနဲ့အတူဒဏ်ခတ်ပိတ်ဆို့မှုတွေအတွက်ဆက်လက်ပြီးတော့စုံစမ်းစစ်ဆေးသွားမယ်အကြောင်းကိုလည်းနှာစင်ရပါမယ်။တစ်ဆက်တည်းပြည်တွင်းသတင်းမီဒီယာတွေဘက်ကရောဘာတွေတောင်းဆိုခဲ့သလဲဆိုတာနဲ့အတူကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေဘက်ကအခက်အခဲတွေကိုလည်းပြောပြပေးမှာပါ။အခုရင်ဆုံးတော့စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းအင်တနည်းတခြားတိုးလာနေတာဟာအမေရိကန်ပြည်ထောင်စုအတွက်တိုက်ရိုက်ချင်းချောက်မှုတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်မှုအတွက်အမေရိကန်အစိုးရကလိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ချင်းချောက်မှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှစိုးတုံ့ပြန်ရမှာဖြစ်ပြီးအမေရိကန်ကကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုအားလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့တော့မလိုလားပါဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတယ်လီဆန်ကပြောပါတယ်။ဒီလအတွင်းလုံခြုံရေးကောင်စီရဲ့အလက်ကျဥက္ကဋ္ဌဖြစ်တဲ့ဆောင်ရွက်မဲ့ဂျပန်နိုင်ငံကနေခေါ်ယူတဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာဝန်ကြီးတယ်လီဆန်ကအခုလိုပြောကြားလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတဲ့နောက်တနေ့မှပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပုံမိုးပြီးတော့ဖိအားပေးဖို့လိုအပ်ပါတယ်လို့ပြောကြားခဲ့ပါတယ်
။ FBI အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအပေါ်လိန်ညာမှုနဲ့ပြစ်မှုထင်ရှားနေတဲ့မျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုသမ္မတလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အလားအလာကိုသမ္မတဒေါ်နယ်ထရမ့်ကဆက်လက်ပြီးလမ်းဖွင့်ထားလိုက်ပါတယ်။ဒါဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုရှိမရှိ FBI ရဲ့စုံစမ်းစစ်ဆေးမှုကိုသမ္မတထရမ့်ကအပြင်းထန်ဆုံးထိုးနှက်လိုက်တာလည်းဖြစ်ပါတယ်။သူ့အနေနဲ့မိုက်ကယ်ဖလင်းကိုလူငယ်ချမ်းသာခွင့်ပေးဖို့ရှိမရှိအခုချိန်မှာပြောကြားလိုခြင်းမရှိပေမဲ့ဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်သွားဖို့ရှိပြီး FBI နဲ့တရားရေးဌာနတွေရဲ့လုပ်ရက်တွေနဲ့ပတ်သက်လို့လူတွေဟာအလွတ်အလွန်ကိုအမျက်ဒေါသထွက်နေကြကြောင်းမနေ့တောက်ကြနေက FBI ရုံးချုပ်ကိုသွားဖို့အင်ဖြူတော်ကထွက်ခွာခြင်းသတင်းတောက်တွေနဲ့တွေ့ဆုံရမှာသမ္မတထရန့်ကပြောကြားခဲ့တာပါဒါပေမဲ့လို့သမ္မတအင်ဖြူတော်ရှိနေကုတ်ကတော့မိုက်ကယ်ဖလင်းကိုလူငယ်ချမ်းသာခွင့်ပေးဖို့စဉ်းစားတာမျိုးမရှိကြောင်းတောက်ကြနေနှောင်းပိုင်းကပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ FBI တာဝန်ရှိသူတွေကိုသူ့အနေနဲ့လိန်လေခဲ့ကြောင်းအသက်59နှစ်အရွယ်စစ်ဗိုလ်ချုပ်ဟောင်းလေးဖြစ်တဲ့ဖလင်းကဒီလအစောပိုင်းမှာဝန်ခံပြောဆိုခဲ့ပြီး2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့မှုအပါအဝင်ရုရှားဆိုရအနေနဲ့ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာလျှို့ဝှက်ကူညီပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုအထူးစုံစမ်းရေးအရာရှိတွေစစ်ဆေးမေးမြန်းရမှာပူးပေါင်းမှာဖြစ်ကြောင်းသဘောတူခဲ့ပါတယ်ရှင်
။ဂျေရုရှလင်ကိုအစ္စရေးလရဲ့မြို့တော်ဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတိအမှတ်ပြုခဲ့ပြီးတဲ့နောက်ပိုင်းပါလက်စတိုင်းနယ်မြေတလွှားအကြမ်းဖက်မှုတွေဖြစ်ပေါ်နေပြီးတောက်ကြနေမှာတော့ပါလက်စတိုင်း၄ဦးသေဆုံးခဲ့ရပြီးတော့ရန်နဲ့ချီပီဒဏ်ရာရရခဲ့ပါတယ်။အစ္စရေးနဲ့ဂါဇာကမ်းမြောင်ကြားနယ်စပ်ဒေသမှာအစ္စရေးစစ်သားတွေနဲ့အဓိကျုံးတွေဖြစ်ခဲ့ပြီးနှစ်ဦးသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နောက်တစ်ဦးကတော့ဂျေရုရှလင်မြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့ပစ်ခတ်မှုကြောင့်ရင်ဘတ်မှာခြေစံထိမှန်ခဲ့တာလို့ Jamai Wunji Tanaga, Purava, Sarutamia, Tesong Gare, Palestine Caro, Ramala Mubinga, Sisi Kinama, Isri, Nesa Ye, Yashidu, Dane, Tobirana, Pita Kera, Luzeriga, Purbari, Bigger Drimbate, Samra Tranya, Jinja Jet, Tralago, Kankotenine, Nota, Dio Bridge, Mia Dota Tredeni, Jimpabu, Hamas Apaga, Downso Gate, Biranama, Agulu, Adigioni Pilarava, Samra Tranya, D. Jinja Jaga, Palestine, Suane, American Piran Suruja, Sasanigo, Tema Sige Bari, Lame the Limbate, American Dutamra, Mike Pence, Layopi, Trison, Sunibote, Season Taraguba, Palestine, Ejasiriga, Pietin Pikeraba, Tamra Trami, Aku, Sumpiacheka, Palestine, La Taumau Miazwa, Lama Riboma Tret, Sana Piamurigo, Pipoa Sigetalo, Israel, Yerineba, Adigion Rigo, Pipoa Lazira, Pipari.
Even Nangama, so you are Jampamun Patanire, so be so swear can hire a muta don't say shugo. Many Taujanima, Anabanuga, Gumia Libari, a Kulu, Sue like Pion like Gumia Kere, Irat Diasi, Mugu, Kula Damaga, Lukuni Sanya, Sinit, Dawin Shidu Riga, Pitin, Shumcha Libari, Lubang, Lize, Nibago, the Kare, Gumia like it, Loya Bo, Kula Damaga, Dawin Shidu Ribaga, and all don't lobby, Sapia Kedaraba, a Kulu, Gumia Munia Patalu, Duro, Jote Matike Abulu, Kula Damaga, Lukuni Sanya, Mahamiji Yong Yep. ပြောခွင့်ရအမျိုးသားသုံးဆယ့်ရှစ်ဦးအနေနဲ့ညတာတဲ့အစီအမှုရခဲ့သလားဆိုတာတန်တရားဖြစ်စရာရှိကြောင်းသရိုဆယ်ကဆိုပါတယ်ဒါပြင်ဒေတန်ချမှတ်ခံရတဲ့လူတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေသိရဖို့2005ခုနှစ်ခေတ်ကအီရန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကနေအီရန်တရားရေးဝင်ကြီးကိုအကြိမ်ကြိမ်မေးမြန်းစုံစမ်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုအနည်းငယ်ပဲရခဲ့တယ်လို့သူကပြောပါ UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ25ရက်နေ့နောက်ပိုင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေအတွက် American ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးလုပ်နေတယ်လို့ American နိုင်ငံကြေးဝန်ကြီး Rex Tillerson ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဒါအပြင် Reuters သတင်းဌာနကမြန်မာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပန်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းစဉ်ကိုအကဲဖြတ်ဆန်းသက်နေတဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းမနေ့ကကုလသမဂ္ဂဌာနချုပ်လုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံမှုပြီးသတင်းထောက်တွေနဲ့တွေ့ချင်းမှာပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်း6သိန်းကျော်ထွက်ပြေးရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုဖော်ထုတ်ဖို့အမေရိကန်အစိုးရကကြိုးစားနေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်အစိုးရကပြစ်မှတ်ထားအရေးယူမှုတွေလှုံ့ဆော်ဖို့လည်းရှိနေတာပါ။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းမြန်မာသတင်းထောက်မှုအဖမ်းခံရတာကိုကြည့်ရင်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပေါင်းတဖြည်းဖြည်းပိုပြီးကျင်းမြောင်းလာတာသိနိုင်တယ်လို့ပြောကြလိုက်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သူတို့လွတ်မြောက်ရေးအတွက်တက်နိုင်တဲ့အားလုံးလှုံ့ဆော်ကြရမှာဖြစ်ကြောင်းတောက်ကြနေမှာပဲပြောကြလိုက်ပါတယ်။ EU ဥရောပသမဂ္ဂကတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးအရေးယူမှုတွေလုပ်ဖို့ပြောကြားခဲ့ပါတယ်။ EU နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မြန်မာစစ်တပ်ကအရာရှိတွေလာရောက်ဖို့ဖိတ်ကြားမှုတွေကိုရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့ပြီးတကယ်လို့အခြေအနေတွေတိုးတက်မှုမတွေ့ရဘူးဆိုရင်မြန်မာစစ်တပ်ကိုကန့်သတ်မှုတွေနဲ့အရေးယူဖို့အတွက်အဆင်သင့်ဖြစ်နေကြောင်းပါပြောကြားခဲ့တာပါ
။ရိုဟင်ဂျာဒုက္ခသည်အကြက်တဲ၄လနီးပါးကြာမြင့်လာပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာရာသီဥတုအပြောင်းလဲကြောင့်အခြေအနေတွေပိုဆိုးလာဖို့ရှိကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကမနေ့ကသတိပေးပြောကြားခဲ့ပါတယ်။တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ And our colleagues at the UN Refugee Agency said they're increasingly worried about the deterioration of the overall protection
environment. ပြောသွားတာကတော့ဥတုပြောင်းလဲကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကာအကွယ်မဲ့ဆိုးရွားလာမဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောဆိုခဲ့ကြောင်း ပြောသွားတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွေနဲ့လရီမှာရာသီဥတုအေးလာမှာဖြစ်တဲ့အတွက်မကြသေးခင်ကရောက်လာတဲ့ဒုက္ခတွေတွေအတွက်တနင်္ဂနွေကစပြီးပထမဆုံးအချိန်အဝတ်ထည်ပေါင်းနှစ်သိန်းလောက်စတင်ပြီးကုလသမဂ္ဂကဖြန့်ဝေပေးမှဖြစ်တယ်လို့လည်းစတီဗင်ဒူဂျာရစ်ကပြောပါတယ်။ဇန်နဝါရီလဆိုရင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာအပူချိန်15ဒီဂရီစင်ထရီဂရိတ်လောက်ပဲရှိမှဖြစ်တယ်လို့ခန့်မှန်းထားပါတယ်။ဩဂုတ်လနောက်ပိုင်းထပ်ပြေးလာတဲ့ခမန်းကြီးဒုက္ခတွေပေါင်း6သိန်း 5,000 လောက်မှာကလေးရီအတွက်တဝက်ကျော်55ရာခိုင်နှုန်းကျော်ရှိနေကြောင်းစတီဖင်ဒူဂျာရစ်ကပြောပါတယ်လက်ရှိမြန်မာဘက်ခြမ်းကနေထွက်ပြေးလာတဲ့အခြေအနေတွေငြိမ်သက်သလောက်ရှိသွားပေမဲ့တရက်ကိုဒုက္ခတွေတရာလောက်နေဆက်ဖြတ်ကျော်လာနေစေဖြစ်ကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဆိုပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေကဒီဇင်ဘာ14ရက်နေ့ထိဆင်းနေရ8,442,228ရောက်တဲ့ဇီဝအချက်လက်ဆိုင်ရာမှတ်ပုံတင်လုပ်ပေးပြီးလို့ဘင်္ဂလားဒေ့ရှ်အရာရှိတွေကိုကိုကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်။ DIP ဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးနဲ့ passport ဌာနကဥခိယားနဲ့ technap data တွေမှာယာယီစခန်း12ခုကိုချပြီးမှတ်ပုံတင်တွေလုပ်ပေးခဲ့တာဖြစ်ပါတယ်။ September 17ရက်နေ့မှာစတင်ခဲ့တာဖြစ်ပြီးမှတ်ပုံတင်ထားတဲ့ဒုက္ခသည်တွေက 36,000 ကျော်ဟာမိဘမယ်တွေဖြစ်နေတယ်လို့ပြောပါတယ်
။ Indonesia နိုင်ငံမြို့တော်ဂျကာတာအပါအဝင် Java ကျွန်းအနီးတစ်ဝိုက်မြို့တွေမှာမနေ့တောက်ကြာနေ့နှောင်းပိုင်းကပြင်းအား 6.5 ရှိတဲ့ငလျင်လှုပ်ခတ်သွားခဲ့ပါတယ်။အဆောက်အုံတွေပျောက်ကျခဲ့ပြီးလူတွေသေဆုံးမှုရှိခဲ့ပေမဲ့အရေးအတွက်အတိအကျမသိရသေးပါဘူး။ Java ကယိုရန်ဝင်းကျင်တစ်လျှောက်ဒီနောက်ဆက်တွဲဆူနာမီဖြစ်လာနိုင်ခြေတတိပေးချက်တွေကိုအင်ဒိုနီးရှားအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။အဲ့ဒီဒေတာမှာအင်ဒိုနီးရှားနိုင်ငံလူဦးရေတဝက်ကျော်ရှိတဲ့လူသန်းပေါင်း250ကျော်နေထိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဟာဝိုင်ကျွန်းအခြေစိုက် Pacific Tsunami တတိပေးစင်တာကတော့ဆူနာမီဖြစ်လာမယ့်အခြေအနေမရှိသေးဘူးလို့ပြောထားပါတယ်ရှင
်။စနေနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နယ်မန်းအင်ဂျင်နိုင်တို့ကြီးညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေကိုစက်တိုက်နားဆင်ကြရပါမယ်။မြန်မာနိုင်ငံကိုအရေးယူတံခတ်မှုတွေလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုဘက်ကစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ Reuters သတင်းတောက်နှစ်ဦးအဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးစဉ်ကိုအကဲဖြတ်ဆန့်တက်နေတဲ့ကိစ္စတစ်ခုပဲလို့လည်းဝန်ကြီး Tillerson ကပြောပါတယ်။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာလူ့ကျွမ်းရေးကောင်စီဖွဲ့ဝင်တွေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson တို့မနေ့တုန်းကတွေ့ဆုံမှုပြီးသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာ Reuters သတင်းတောက်တူကမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦး Reuters သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့သဘောထားကိုမေးမြန်းခဲ့ပါတယ်။မြန်မာပြည်က Reuters သတင်းတောက်နှစ်ဦးကိုဘယ်မှာဖမ်းဆီးထားလဲဆိုတာကိုအခုချိန်ထိမသိရသေးတဲ့အကြောင်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်ဆိုအကဘလို့ဖိအားတွေမြန်မာဆိုအကိုပေးနေတယ်ဆိုတဲ့အကြောင်းနဲ့လူခွေချုပ်ပေါက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ဘက်ကအစီအစဉ်ရှိမရှိဆိုတာတွေကိုမေးမြန်းခဲ့ပါတယ
်။ Local representatives at the mission in Myanmar at the embassy
ဒီနောက်နှူဖန်ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစိုးရိမ်ပူပန်နေတဲ့အကြောင်းကိုမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကထုတ်ဖော်ပြောဆိုထားပါတယ်။လူခဲတဲ့ဩဂုတ်လကလေးကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့လူတွေအများအများမြန်မာပြည်ထဲကထွက်သွားကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကစုံစမ်းစစ်ဆေးမှုတွေဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်ဆိုရကနေပြင်မှတ်ထားအရေးယူမှုတွေလှုပ်ဆောင်ဖို့ဒီအဖြစ်အပျက်တွေမှာတာဝန်ရှိတဲ့သူတွေကတူဦးကိုတော့ဘာတူလဲဆိုတာကျွန်တော်တို့ဖော်ထုတ်ထားနိုင်ပါပြီ။နောက်ဖြစ်နိုင်ခြေရှိသူတူဦးကိုလည်းဆက်ပြီးလေ့လာစစ်ဆေးနေပါတယ်
။သတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဘလောက်ထိအရေးကြီးသလဲဆိုတာကိုလည်းRighter Sren Dawk ကအမေရိကန်နိုင်ငံသားဝန်ကြီးတယ်လက်ဆန်ကိုဆက်ပြီးတော့မေးပါတယ
် How important is a free press in Myanmar?
Well, free press is vital to Myanmar's transition.
ဒေလွတ်လပ်ခွင့်ဆိုတာဗမာပြည်ရဲ့အသွင်ကူးပြောင်းရေးမှာမရှိမဖြစ်ရှိရမယ့်ကိစ္စပါ။ဒါဒီမိုကရေစီအတွက်အလားအလာအကောင်းဖြစ်မဲ့အရာတစ်ခုပါ။မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးအောင်မြင်တာကိုကျွန်တော်တို့ကဒိုလားပါတယ်။ဒီမိုကရေစီပေါ်ဆောင်မှုဟာလုပ်ငန်းတွေလိုက်ရှိရဲဆိုတာကိုလည်းကျွန်တော်တို့သဘောပေါက်ပါတယ်။အခုဖြစ်နေတဲ့ free ပခတွေကိုမြန်မာနိုင်ငံကအကျော်ဖြတ်ဖို့လိုပါတယ်။အခုဖြစ်ပေါ်နေတဲ့ကိစ္စတွေကဒီမိုကရေစီခီးလန်းကိုထိထိရောက်ရောက်နဲ့အောင်အောင်မြင်မြင်ဖော်ဆောင်နိုင်မလားဆိုတာကိုတကယ်စမ်းသပ်နေတဲ့ကိစ္စတွေပါပဲ
။အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ပြောသွားခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးညာပြိပကဖြစ်ပွားပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုဝင်ကြီး Tillerson နိုဝင်ဘာလကုန်ပိုင်းကရောက်လာခဲ့ပါတယ်။အဲဒီမှာနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့လည်းသူတွေ့ဆုံခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးရက်ပိုင်းကြာမှာပဲရွေးညာပြိပကအတွင်း လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လီဆန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတော်တော်များများကလည်းရိုညာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုပြစ်ဒဏ်ခတ်အရေးယူမှုတွေလုပ်ဆောင်မှုတိုက်တွန်းနေကြတာပါ
။ကိုချောအောင်လင်းပြောပြခဲ့တာပါရှင်။ရိုက်တာသတင်းဌာနသတင်းထောက်နေအခုလိုအဖန်ခံရတာဟာသတင်းလွတ်လပ်ခွင့်ကိုထိပါစေတဲ့အပြင်ဖန်စီအရေးယူတာမှလည်းပွင့်လင်းမြင်သာစွာဖြေရှင်းခွင့်ပေးဖို့သတင်းထောက်တွေဘက်ကလည်းတောင်းဆိုလိုက်ပါတယ်။သတင်းရယူမှုနဲ့ပတ်သက်လို့တိကျတဲ့သတ်မှတ်မှုမရှိသေးတဲ့အချိန်မှာအခုလိုဆွတ်ဆွဲအရေးယူမှုတွေကဒီမိုကရေစီကူးပြောင်းရေးကိုအဟန့်တားဖြစ်စေတယ်လို့လည်းပြောဆိုသုံးသပ်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းထောက်မေခါကပေးပို့ထားပါတယ်ရှင်။
ဒီဇင်ဘာ12ရက်နေ့ညကရဲတပ်ဖွဲ့ဝင်အချုပ်နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့သွားခဲ့ရပြီးနောက်မှာတော့တရင်တောင်းနှစ်ယောက်ကိုမြန်မာအစိုးရဘက်ကလှုပ်ဝက်ချက်အဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုချိန်ထိမိသားစုနဲ့လည်းအဆက်အသွယ်မရသေးတယ်လို့ဘယ်နေရာမှာရှိပြီးဘလို့အခြေအနေမျိုးရှိနေလဲဆိုတာမသိရသေးပါဘူး။အစိုးရနဲ့ရိုက်တာတရင်ဌာနတို့ဘက်ကဖြစ်စဉ်ဖော်ပြချက်တွေကလည်းမတူညီခဲ့ပါဘူး။ဒီအပေါ်မှာတရင်တောင်းတွေဘက်ကစိုးရိမ်မှုတွေရှိနေတယ်လို့ပွေလင်းမြင့်သာစွာဖြည့်ရှင်းခွင့်ပေးဖို့တောင်းဆိုလိုက်ပြီးတမရိုးကြမဟုတ်တဲ့ဖန်ဆီးမှုနဲ့အရေးယူခဲ့သလားဆိုပြီးတန်တရာလည်းရှိနေခဲ့ပါတယ်။သတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံ့တက်ပြောဆိုသွားပါတယ
်။မြန်မာနိုင်ငံလက်ဝဲဥပဒေဆိုတဲ့ဥစ္စာကလက်ဝဲတွေဆိုတဲ့ဥစ္စာကဘာကိုခေါ်တာလဲဘယ်လိုဟာမျိုးတွေလက်ဝဲလို့သတ်မှတ်ရမလဲ။ဒီဥစ္စာတွေကစနစ်တကျရှိထားဖို့လိုတယ်လေ။သတင်းထံတာတွေကမေးတယ်များတယ်ဆိုရင်အဲဒီရဲတပ်ဖွဲ့ကသူကဖြေရမှာပဲလေ။ဒါတွေကိုဆိုရပါတယ်လို့ဥစ္စာတတ်မှတ်ပြီးတော့မှဟာလေတွေ့ရတဲ့လူကြည့်တဲ့လူတွေကိုအရေးယူပါလား။ဒါတွေကတော့ဥပဒေရသေးချာလုပ်ထားပြန်တာပေါ့။ဆိုတာကဒီပြည်ရဲဝင်ကြီးလက်ထက်မှာကြိုးစားပြင်ဆင်ကြတာရှိတယ်။တကယ်ပြည်ပိုင်ရဲ့ဥပဒေပေါ့နော်။ဥပဒေကဘာမှသူထပ်ပြီးတော့ပြောတာမရှိဘူး။ဌာနဆိုင်ရာတွေကနှိမ့်ဝင်လို့ပြည့်ပြီးဟိုဘာလဲကလုံးပြလိုက်တာနဲ့အတားကြီးကဥပဒေနဲ့ကြီးဆုံးလို့အဲ့လိုလှုပ်ဝဲဆိုတော့ခေါင်းကိုတက်ပြီးတော့မှသူတို့အထက်ကိုတင်ပြတာပါညာဆိုတာဟိုကိုလုံးကိုပြပောက်ကိုပောက်ချနေတာလည်းအများကြီးပဲအဲ့ဒီဥပဒေနဲ့လုံးနေကြနေတဲ့လက်ပြအခြေအနေနဲ့ကတိုက်မှုမရှိဘူးပေါ့နော
်လက်ရှိမြန်မာနိုင်ငံမှာတရင်ရယူမှုနဲ့ပတ်သက်လို့တိကျတဲ့သတ်မှတ်မှုမရှိသေးချိန်မှာတရင်ရယူနိုင်မှုကလည်းခက်ခဲနေတဲ့အခြေအနေဖြစ်နေပြီးတရင်တောက်တွေအတွက်အနေရကြောက်နိုင်တဲ့အခြေအနေမှာရှိနေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းစာဆရာဦးအောင်လှထွန်းကပြောဆိုလိုက်ပါတယ
်အရေးကြီးတဲ့ပုံကတော့ဒီအခြေချက်ဟာကျွန်တော်တို့ကောင်းနေအခြေချက်တော့လုံးဝမဟုတ်ဘူးတရင်အခြေလက်ရပိုင်းခရင်းဟာတော်တော်နေပါနေလေတရင်သမားတွေကိုပိုင်ပြေဖို့တတိယအချက်နဲ့ဒီကိုစီမံခန့်ခွဲပုံတွေဟာတော်တော်လေးလိုပါသေးတယ်လို့ကျွန်တော်ယူဆကြနေပါတယ်။အဲ့ဒီဒီကျွန်တော်က right to information law ဆိုတာကိုလည်းပြဋ္ဌာန်းမှုကျူးစွာနေရပါတယ်။ချင်းနေနေရတယ်၊ချင်းနေနေရတယ်။အဲ့ဒီ law မျိုးအများဆုံးပေါ်ထွက်လာပါစေလို့ပဲကျွန်တော်မျှော်လင့်ဆုတောင်းပါတယ်။အားလုံးအများလက်ခံနိုင်တဲ့တတိယအချက်နဲ့စစ်ရှိပံဖွဲ့ဥပဒေကျွန်တော်ထင်ပါတယ်ဒီဥပဒေပေါ်ထွက်လာပြီဆိုရင်တော့ဒီအခက်အခဲတွေကိုကျွန်တော်တို့ကျော်လွန်နိုင်မှာပါဆိုတဲ့အရာဒီ။အဲ့ဒီမှာသူအတိအကျပြဋ္ဌာန်းမှုလို့လည်းဒီအချက်နဲ့ဟာတော့ဖြစ်အရှုဝဲကျထုတ်ပြန်လို့မရဘူးဘေးချက်လက်ဟာတော့ပြအများကြီးသူကိုထုတ်ပြန်လို့ရရဲဆိုတာပါလာပါပါပြီးတော့ပြဝင်တောင်းဆိုပဲခွင့်ရှိလာမှာပါကျွန်တော်တို့က
နိုင်ငံသားတင်းတောင်းများအတင်းကအတွင်ရင်မှုဥတ္တစာလှထွေးကတော့လက်ရှိကြုံတွေ့နေရတာကနိုင်ငံသားတင်းဌာနတွေမှာအလုံးလုံးတဲ့တင်းတောက်တွေအတွက်ထိတ်လန့်စရာအခြေအနေနဲ့ရင်ဆိုင်နေရတယ်လို့သုံးသပ်ပြောဆိုလိုက်ပါတယ်
နိုင်ငံသားတောက်တွေအလုံးကနိုင်ငံသားတင်းဌာနတွေတင်းပေးပို့ရမှာပဲလေပြည်စင်းတင်းတောက်တွေကကြားသူဒီမှာရှိတဲ့တရားစာကြားလဲအတွက်လောက်ရမှာပဲလေဒါကိုရှယ်လုပ်တယ်ဆိုတာဒါတိတ်နားမလဲကြာသူတို့ရေးသားနဲ့ပေါ်ပြတော့တော်တော်လေးကိုနားမလဲခုကတော့ဒါ state secret အဲ့နဲ့အရေးယူတာဆိုတော့ကျွန်တော်တို့အသိအနေနဲ့တော့တော်တော်လေးဟိုထိတ်လန့်သွားတာပေါ့ဒီလိုကိစ္စမျိုးကတခါမှဟိုမကြုံဘူးတဲ့ကိစ္စလိုဖြစ်နေတယ်လေ
နိုင်ငံသားတရင်တောက်တူဖြစ်တဲ့ကိုတီဟာတွေးကတော့ဖန်စီအရေးယူမှုနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပေါ့အခုလိုဝေဖန်ပြောဆိုသွားပါတယ်
ဆိုရပြဆိုရဖွဲ့ပန်းကြီးရဲ့အဖွဲ့အစည်းပိုင်းပေါ့နော်သူတို့ကတော့သူတို့ရဲ့ report သူတို့ရဲ့ထုတ်ပြန်ချက်ဒီမှာသူတို့ဖန်ဆီးတာဟိုတောင်းဝင်အောင်ခက်ခိုင်းလုံလုံနဲ့ဆွဲရလို့အရေးပဲတက်ရအောင်သူတို့ဘက်ကတော့ဒီလိုမျိုးကြီးတာပေါ့နော်တိုးတော်လည်းပဲသတင်းဌာနတစ်ခုဖြစ်တယ်ကျွန်တော်တို့ဒီ MOI ပေါ့နော်ဒီဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းကတော့သတင်းစာမို့လို့သတင်းဌာနလိုပဲဟိုအကျဉ်းဝင်ဆောင်စီရမယ်တာဝန်ရှိပါတယ်
ပြပသတင်းဌာနတခုရဲ့သတင်းတောက်ကိုတိဟာသွေးရဲ့ပြောပြချက်ဖြစ်ပါရဲ့ရှင်။အခုလိုရိုက်တာသတင်းဌာနရဲ့သတင်းတောက်တွေဖန်ခံခဲ့ရတာဟာစိုးရိမ်မကင်းစရာဖြစ်ပြီးသူတို့ကိုအများဆုံးပြန်လှည့်ပေးဖို့ကိုလည်းကုလသမဂ္ဂအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကြေညာချက်ထုတ်ပြန်ထားပါရဲ့။အမေရိကန်တန်ယုံနဲ့သတင်းတောက်တချို့ကလည်းဒီဖန်ဆီးမှုဟာတမယိုးကြမဟုတ်ဘူးလို့လည်းယူဆကြပါရဲ့ရှင
်။ဟုတ်ပါရှင်များရှင်။2019ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။ တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလားဒီမှာကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံအသိပေးနှိုးဆော်ပါရစေ။အခုဆက်ပြီးကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေရဲ့အခက်အခဲတွေကိုလည်းကြည့်ကြရအောင်ပါ။ကချင်တိုင်းဒေသလက်နက်ကိုင်အဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာတပ်စခန်းနာမှာမြန်မာစစ်တပ်နဲ့ KIO တကြောပြန်တိုက်ပွဲတွေဖြစ်နေပါတယ်။ဒုက္ခသည် IDP စခန်းတွေနာထီလက်နက်ကြီးကြီးတွေကျနေတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေကြောက်လန့်စိုးရိမ်မကင်းလည်းဖြစ်နေကြပါတယ်။ဝေးလံတဲ့ကချင်စစ်ပြေးဒုက္ခသည်စခန်းတွေသွားရလမ်းတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်နေတာကြောင့်လူသားချင်းစာနာမှုအကူအညီပေးကြမဲ့လူမှုအဖွဲ့တွေရဲ့ခရီးစဉ်တွေကိုလည်းခိတရက်ထားရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြားတဲ့အကြောင်းမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးကချင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာနီးမှာရှိတဲ့တပ်စခန်းတွေကိုမြန်မာဆိုရစစ်တပ်ဘက်ကဝေဟင်ကရော်လက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်လာလို့တကြောပြန်တိုက်ပွဲတွေကအတော်လေးပြင်းထန်လာနေတာပါလက်နက်ကြီးကြီးတွေက IDP စစ်ပြေးဒုက္ခသည်စခန်းတွေနားထီကျနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေစိုးရိမ်တကြီးဖြစ်နေကြတယ်လို့စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေဆိုင်လူမှုအဖွဲ့အစည်း၉ဖွဲ့စုစည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းမှဦးခွန်ရှာအောင်ကပြောပါတယ
်မင်းကဖြစ်တော့တချို့နေရာဒီမှာဆိုရင် IDP စခန်းနဲ့မင်းမူဝေးမှာလက်နက်ကြီးကြတဲ့ကိစ္စတွေလည်းပြန်ဖြစ်တော့ IDP ဒီကိုနိုင်ကငကွားလေးထွက်ပြေးရင်တန်းလန်းနဲ့အခုလိုထပ်ပြီးဖြစ်လာတော့သူတို့အတွက်တော်လေးပူပန်နေတဲ့စိုးရိမ်နေတဲ့အနေအထားမှာတော့ရှိတာဖြစ်ပါတယ်အထူးသဖြင့်အခုဆိုရင်စစ်ဘေးရှောင်ပြည်မှာ IDP စခန်းထဲရောက်နေတာ6နှစ်ကျော်ကိုရောက်နေပြီပေါ့နော်အခုလိုပြည်ပခတကြောပြန်ဖြစ်လာတော့ IDP ဒီရဲ့ကိစ္စတော်တော်လေးစိုးရိမ်ပူပန်နေတဲ့အနေအထားမှာရှိပါတယ်အထူးဖြင့်အခုဆိုရင်ဆောင်းတွေလည်းဝင်လာတယ်ပေါ့နော်ခရစ်မတ်အချိန်ခါသမယလည်းဖြစ်တော့ဒီလိုအနေအထားမျိုးမှာဒီလိုထပ်ဖြစ်လာတော့ IDP ဒီအတွက်ကတော်တော်လေးယူကျိုးများတဲ့အနေအထားမျိုးမှာဖြစ်တယ်ကျွန်တော်အတွက်လည်းဒီလိုတိုက်ပွဲဒီစပြင်းမှာပြင်းထန်လာမယ်ဆိုရင်တော့လူသားချင်းစာနာထောက်ထားမှုအရေးအရာလှုပ်ဆောင်တဲ့ကိစ္စတွေမှာတော်တော်လေးစိန်ခေါ်မှုကြီးများလာမယ်အနေအထားရှိတော့အဒီပေါ်မှာလည်းအများကြီးစိုးရိမ်နေအထူးသဖြင့်တော့ဒီ IDP နဲ့အယတပီတူဒီရဲ့ဘေကင်းလုံချုံရဲ့အပေါ်မှာကျွန်တော်အများကြီးပူပန်တာဖြစ်ပါတယ်
ကချင်ပြည်နယ်အတွင်းကအခုဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကြီးကြီးတွေနဲ့ရောလေကြောင်းတိုက်ခိုက်မှုပါရှိလာနေတဲ့အတွက်ရာသီဥတုဒဏ်အပြင်းထန်ခံနေရတဲ့ဝေးလံခေါင်းတီးတဲ့ကချင်ပြည်နယ်တွေကစစ်ပြေးဒုက္ခတွေတွေရှိသွားမယ်အကူအညီပေးရခီးစဉ်တွေခိတရထားလိုက်ရပြီးသွားလာရေးကအတော်လေးခက်ခဲဖြစ်နေရတယ်လို့ Treasurer ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဒေါ်နန်ဘူးကပြောပြပါတယ
်မနေ့ကနဲ့ဒီနေ့တော့စစ်ပွဲတွေကပြင်းထန်လာတဲ့လေနဲ့တိုက်တယ်ဆိုတော့ကြားတဲ့အခါမှာအကုန်လုံးကတုံ့လောက်ပြီးချောက်ချားနေကြတဲ့အခြေအနေရှိတယ်ပြီးတော့နောက်တစ်ခါတပြားချိန်ကြီးလာကောင်လည်းပဲယုံကြည်ရှိလာတဲ့အခြေအနေတွေရှိနေတယ်ပေါ့နော်မနစ်ကဇိုင်းအောင် IDP ကမှာဒီမြန်မာတပ်မတော်ရဲ့လက်နက်ကြီးကြားတဲ့အတွက်ကြောင့်မလို့ပြည်သူတွေသေတယ်သေလို့အဲ့ဒီကဲမှနေပြန်ပြီးပြန်ပြီးပြေးရတဲ့ဒီချစ်ဤရံနဲ့ဒီဒီမိုင်းတိုင်ရှစ်တို့၆တို့နေရာမှာအရန်ရီခဲတယ်ဘာမှလုပ်စားလို့မရအဲ့ဒီနေရာကိုအမွေးထဲသွားဖြူဖို့အမွေးထဲသွားဖြူရင်းနဲ့တို့ရဲ့အခြေအနေကို assessment ကောက်ပြီးတော့ဆက်နဲ့သွားဖို့ရှိတယ်ဒါနဲ့အခုပြောသွားမဲ့အဲ့ဒီအဲ့မန်တီဘက်မှာကျမတို့အမေတွေကနေဝင်ရမှာမန်တီဘက်မှာဖြစ်တယ်ဆိုတော့လေတေကိုသွားဖို့အတွက်ကိုအခုကားသမားတွေကကျင်းဆွေးတော့နောက်လောလောဆယ်သွားနေဆိုပြီးကျမတို့အတွက်လုံလုံရေးမရှိတော့ခီးသွားဖို့လဲကျမတို့အခုလောလောဆယ်ဖြစ်ဖို့ပေါ့ဘယ်လိုဖြစ်လာမလဲဆိုတော့သိုးရိမ်ထိမ့်လာနေတဲ့အခြေအနေရှိနေပါတယ်လို့
စီးရဲတင်မှမှုတွေတကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့ဒုက္ခသည်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခက်အခဲတွေအများဆုံးပြေလည်အောင်ဖြေရှင်းပေးဖို့ဒုက္ခသည်အရေးကူညီပေးနေတဲ့ဥက္ကွမ်းရှာအောင်ကလည်းတောင်းဆိုပါတယ
်ပြည်ပခတကြောပြန်ဖြစ်လာတဲ့အချိန်မှာသူတို့အတွက်စိတ်ပိုင်းဆိုင်ရာမလုံခြုံမှုပေါ့နော်ထွက်ပြေးရင်တချို့ဆိုရင်၄-၅ခါထွက်ပြေးပြီးအခုလည်းဆက်ပြေးမှဒီလိုပဲထွက်ပြေးတင်းချောင်ရမယ့်အနေအထားမျိုးဆိုရင်စိတ်ပိုင်းဆိုင်ရာတော်လေဖြစ်စည်းတာပေါ့နော်ဒီပေါ်မှာအများကြီးလဲစိုးရင်ပူပန်တဲ့အနေအထားရှိနေတာဖြစ်ပါတယ်ကျွန်တော်စိုးရင်တာကအဲ့လိုအနေအထားမှာပြိပက္ခတီထပ်ပြမဆိုးဝါးလာမယ်ဆိုရင်တော့ ကျွန်တော်တို့ကအစပေါ့နော်သွာလာတာကအစဒီ IDP ဒီရဲ့ရွေးချယ်နိုင်မှုကအစတော်တော်လေးခက်ခဲလာမယ့်အနေအထားရှိတော့ကျွန်တော်အဒီပေါ်မှာစိုးရိမ်နေတာဖြစ်ပါတယ
်ဒီလိုတိုင်းရင်းသားဒေသတွေမှာရှစ်ပေးတန်တဲ့ပြည်သူလူထုဒုက္ခရောက်နေရတဲ့အခြေအနေကိုအလေးနက်ထားပြီးနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်နိုင်ငံတော်သမ္မတနဲ့တက်မတော်ကာကွယ်ဦးစီးချုပ်တို့အနေနဲ့ကင်တွယ်ဖြည့်ရှင်းပေးဖို့အရေးတကြီးလိုအပ်နေပြီလို့ကချင်ဒုက္ခတွေရေကူညီပေးနေသူတွေကတိုက်တွန်းလိုက်ပါတယ်ရှင်
မဆုမုံစူးစီးတင်ပြခဲ့တာပါရှင်အခုတော့ VOA ဝိုင်းတော်သားတွေကတော်တော်ရှင်တိချစ်သူတွေအတွက်တိလက်ဆောင်ပေးဖို့အလှည့်ကြလာပါပြီဒီမနက်မှာတော့ Kelly Rowland ရဲ့ Wonderful Christmas Time ဆိုတဲ့သတင်းလေးကိုရွေးချယ်ထားပါတယ်နားဆင်ကြည့်ကြရအောင်ပါရှငကန်တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကနေပြီးတော့အခုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
နက္ခမရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2432/40နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာအစီအစဉ်နောက်ပိုင်းမှာတော့အိမ်မှာပဲမိဖို့ကြောင့်ကနေအလူးနဲ့ပဲဖြစ်ဖြစ်ဘက်ထရီဘယ်လိုလုပ်ရသလဲဆိုတာကိုသိကြရမယ်
ဟိုလက်တီးတုပ်လောက်မရှိတရှိအာလူးဖြစ်ဖြစ်တံမြာသီးဖြစ်ဖြစ်ပေါ့အဲ့ဒါလေးကိုတစ်ဖက်ကကြီးပြားဒါမှမဟုတ်လို့ရှိရင်ကြီးချောင်းလေးနဲ့ထိုးသူနဲ့တက်မ
ှတ်သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကသိပ္ပံနဲ့ဤပညာကဏ္ဍမှာပြောပြပေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ချောင်းတွေကိုမူလာဆောင်းပါရှင်ရဲ့အဘော်မပြည့်ဒေါက်ခင်မျိုးတက်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်
တောက်ကြံနေတဲ့ The Diplomat စာဆောင်မှာဆောင်းမရှင်ပါရရှန့်ပါရမီဆာဝန်ကရုရှားစစ်တင်ပေါ်ကြီးလာရောက်မှုကနေရုရှားမြန်မာစီးရေးဆက်ဆံမှုကိုတတိထားလာစေတဲ့အကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ9ရက်နေ့မှာရုရှားဖြတ်တင်ပေါ်ကြီးအက်ဒမရယ်ပန်တီလီယက်ဖ်နဲ့ဘိုရစ်ဘူတိုမှာရေနံတင်တင်ပေါ်ကြီးတွေရန်ကုန်တိလဝါစစ်ကမ်းကိုလာရောက်တာနဲ့ပတ်သက်ပြီးအများကတိတ်တော့တတိမထားမိကြပါဘူးတဲ့။ရုရှားဟာသမ္မတပူတင်လက်ထံမှာအနောက်နယ်ပိုကင်းကွာလာပြီးအာရှပစိဖိတ်နယ်ဆက်ဆံရေးတိုးမြင့်လာနေတယ်လို့အာဆီယံနိုင်ငံတချို့ကလည်းရုရှားနဲ့ဆက်ဆံဖို့ဆန္ဒရှိတာကိုပြသနေချိန်မှာဒီရုရှားစစ်တင်ဘော့ကမြန်မာနိုင်ငံမတိုင်ခင်ဘရူနိုင်းဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကိုပါဝင်ခဲ့တာပါဒီထဲမှာချိုးတင်စီစဉ်မထားဘဲသွားခဲ့တဲ့မြန်မာနိုင်ငံဟာရုရှားနဲ့စီးဆက်ဆံမှုတက်တန်းကကြာနေပြီဖြစ်ပြီးမနစ်ကတော့နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်ဖို့ပါသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာလို့ဆိုပါလေ။အမေရိကန်နဲ့တရုတ်အပြင်အိန္ဒိယနဲ့ဂျပန်တို့လိုမြန်မာအတွက်အဓိကနိုင်ငံကြီးတွေမှာအာဏာပြောင်းလဲတွေရှိနေချိန်မှာပဲမြန်မာနိုင်ငံအတွက်ရိုဟင်ဂျာပြည်ထောင်နဲ့ကျုံးလာရတာမို့နိုင်ငံခြားရေးဆိုင်ရာမှာတိုက်ကိုသတိထားနေရချိန်မျိုးမှာအခုလိုနှစ်နိုင်ငံစီးရဲဆက်ဆံမှုကတိုးတက်လာတာပါလေ။အနောက်နိုင်ငံတွေရဲ့အရေးယူမှုကိုခန်းနေရချိန်ကလေးကမြန်မာဟာရုရှားစီကနေလက်ထံတွေဝယ်ခဲ့တယ်လို့ရုရှားစစ်တမ်းတွေတက်ဖို့ပါမြန်မာစစ်တပ်အရာရှိတွေကိုဆေးလွတ်ခဲ့တာဖြစ်ပြီးကာကွယ်ရေးအတွက်ရုရှားကိုရွေးချယ်စရာတနိုင်ငံဖြစ်နေထားခဲ့တာမို့မြန်မာအတွက်အခုလိုအခြေအနေမျိုးမှာရုရှားစစ်တင်ပေါ်ကြီးရုတ်တရက်လာရောက်လဲပတ်ခဲ့တာနဲ့မြန်မာဘက်ကရုရှားတပ်သားတွေကိုအားကစားပြန်ပွဲတွေချင်းပပေးတာအပါဝင်ရန်ကုန်မှာလှိုက်လိုက်လဲလဲကြိုးဆုပ်ခဲ့တာကအရေးပါကြောင်းပြသနေတယ်လို့ထောက်ပြထားပါတယ်
ဒီဇင်ဘာလ15ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ Dhaka Tribune Online စာဆောင်ကမြန်မာကိုတာဝန်ယူခိုင်းမှဆိုတဲ့အရီတာအပေါ်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစစ်တပ်ကစနစ်တကျစီစဉ်ပြီးနှိမ်ပန်းတပ်ဖြတ်နေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုမြန်မာအာဏာပိုင်တွေကအကြောက်ကန်ညှဉ်းဆန်လာခဲ့ပြီးတိုက်ဆုံသူတွေဟာတချို့နေရာတွေမှာထောင်ကနန်းနဲ့ချီရှိခဲ့ပေမဲ့အာဏာပိုင်တွေအတည်ပြုတာကယာကနန်းမျှသာဖြစ်ကြောင်းနဲ့အစချီထားပါတယ်MSF နေစီမချဆရာဝန်များဖွဲ့ကလည်းဩဂုတ်လ25ရက်နေ့ကစလို့တလအတွင်းမှာရိုဟင်ဂျာလူမျိုး6,900အသက်ခံခဲ့ရကြောင်း9,000သေဆုံးခဲ့ကြောင်းအဲ့ဒီထက်မှာအနည်းဆုံးကလေးအယောက်430ဟာအပြစ်သက်ခံခဲ့ရကြောင်းမနေ့တုန်းကကြေညာပါတယ်။အဲ့ဒီအချိန်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုဘင်္ဂလားဒေ့ရှ်အရာရှိတွေကတစ်ချိန်လုံးသိနေခဲ့ပြီးမြန်မာနိုင်ငံအနေနဲ့အခုလိုအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဒီလိုနှင်းပန်းတက်ဖြတ်မှုတွေကိုပြင်းထန်တဲ့စကလုံးတွေနဲ့ပျော်နေတာတဲ့လက်ဆုပ်လက်ကင်သက်သေပြနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးပါဝင်လာအောင်လဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနာမနေကြိုးပမ်းဆောင်ရွက်ခဲ့ပါတယ်လို့ရေးသားထားပါတယ်။ဒါဟာအင်မတန်ကြောက်မက်ဖွယ်ကောင်းတဲ့အစာနာမှုကင်းမဲ့ပြီးပထဝီဝင်နိုင်ငံရေးအကျိုးစီးပွားတွေထက်ကျော်လွန်သွားတဲ့လူသားတို့တွေ့ကြုံနေရတဲ့အကျပ်တဲဖြစ်တယ်လို့လဲဆိုပါတယ်။ဒါရိုဟင်ဂျာအတိုင်းဝိုင်းကြားမှာရှိနေတဲ့အာဆာအစွန်းရောက်ကျန်းဖက်သမားတွေကိုခုခံကာကွယ်တာလက်ဦးမှုရယူတာမျိုးမဟုတ်ပါဘူး။ဒါဟာ10နှစ်ကြာလာတဲ့မြန်မာနိုင်ငံတည်းကလူနည်းစုတစုကိုလုံးဝကွယ်ပျောက်သွားအောင်ရည်ရွယ်ပြီးပြက်ပြက်သားသားတိုက်ခိုက်မှုတွေနဲ့အဆက်မပြတ်နှိပ်ကွပ်မှုတွေသာဖြစ်ပါတယ်လို့ဒါကာထရန်ဗျူးရဲ့အရီတာအဘော်မှာဖော်ပြထားတာကိုဖတ်ရှုနိုင်ပါတယ်ရှင်။ American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုနားဆင်လေ့လာကြရမယ့် American Style Indian အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလာတန်ကစီစဉ်ပို့ချပေးထားပါရဲ့ရှင
်။ဒီနေ့မနက်တွေတင်ပြပေးမယ့် Idiom အသုံးကတော့
To get on someone's nerves.
ဖြစ်ပါတယ်။စာလုံးပေါင်းက TO2 GET to get got ခုခုကိုဖြစ်စေတာ ON on ရအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံးကောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်အယှက်ဖြစ်တဲ့ဆိုရင်ဒီလူလောက်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်အယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးရဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့ချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်အယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ His loud singing gets on my nerves. I'm going to tell him to stop.
စိတ်တိုးစရာ၊မျက်စိနှောက်စရာ၊စိတ်အနှောက်အယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ?
To get on someone's nerves.
သူပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာလာတိုင်းရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကအဓိကတံတားတစ်ခုဖြစ်တဲ့ဆန်ဖရန်စစ္စကိုအော့ကလန်ဘေးဘရစ်ကထိုးပလာဇာရင်ဖြတ်တန်းကအခွန်ကောက်ခံတဲ့ဂိတ်ကိုဒီဇင်ဘာလ2ရက်နေ့ကထရက်ကားတစ်စီးကဝင်တိုက်ခဲ့ရမှာတာဝန်ထမ်းဆောင်နေတဲ့မြန်မာနယ်ပွားမက်ဆီစီဟန်ဟာနေရာမှာပဲပွေချင်းပြီးတိတ်ဆုံးသွားခဲ့ရပါတယ်။တာဝန်ချိန်မှာတိတ်ဆုံးခဲ့ရတာဖြစ်လို့သူ့ကိုပြည်နယ်ကအတိမတ်ပြုပြီးချီကျူးဂုဏ်ပြုသလိုသူ့အလုပ်ဌာနဖြစ်တဲ့ Caltrans California ပြည်နယ်လမ်းပတ်ဆက်သွယ်ရေးဌာနကြီးကလည်းသူ့အမည်ကိုအမှတ်တရကပီးထိုးမှတ်တမ်းတင်ထားခဲ့ပါတယ်။အခုလိုရုတ်တရက်ကြေးကွဲပွဲရာကွယ်လွန်ခဲ့မှုအပြင်မက်ဆီစီဟန်ရဲ့ချီကျူးပွဲရာကြိုးပမ်းမှုတွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်ကစူးစီးတင်ပြထားပါတယ်ရှင
် Drivers are able to pass through all lanes except for one. Toll booth 14 was destroyed in Saturday's crash. Toll collector CC Han was killed in that crash. Colleagues say that Han was very
ကာသမရဝီနေနေဘီဘစ်ဒါရဲ့ဆယ်လီလမ်းမှာတလန်းကိုတော့မတုံးနိုင်ပါဘူးအမှားဆယ်လီဂိတ်ကြီးကောက်ခံတဲ့ယုံဟာစရင်လေးကရင်တိုက်မှုကြောင့်လုံးဝပျက်စီးသွားပါလေဂိတ်ကြီးကောက်ခံသူစီစီဟန်ကအဲ့ဒီရင်တိုက်မှုအတွင်းတည်ဆုံသွားပါလေသူ့ရဲ့လုပ်ဖော်ကိန်းဘက်တွင်အဆိုရစီစီဟာတိတ်ကိုလူချစ်လူခင်ပေါ်များပြီးသူအခုလိုမျှော်လင့်ပဲကြေကွဲပေါ်ရာတည်ဆုံမှုတွေ Caltrans Bay Bridge လုံငန်းမိသားစုဝင်အလုံးတို့ကလူကြုံမရဖြစ်နေကြပါလေလို့အခင်းဖြစ်ပွားရအကြောင်းသတင်းယူခဲ့တဲ့အမေရိကန်ဒေသခံရုပ်တံလွှင့်ဌာနကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အချိန်ကတော့မနေ့9:10မိနစ်ဒီဇင်ဘာလ2ရက်စနေနေ့ကပဲဖြစ်ပါတယ်ထရက်ကားမောင်းလာသူအသက်32နှစ်အရွယ်ဒစ်ဘတ်ဟာဆန်ဖရန်စစ္စကိုနဲ့အော့ကလန်ကိုဆက်ထားတဲ့ဘေးဘရစ်တံတားကြီးပေါ်မှာမောင်းနှင်လာရမှာကား၅စင်းကိုအချိန်နဲ့ဇက်တိုက်တိုက်ခဲ့ပြီးတဲ့နောက်စီစီဟန်တာဝန်ကျနေတဲ့တိုးဂိတ်ဂျုံကိုဝင်တိုက်ခဲ့တာဖြစ်ပါတယ်အဲ့ဒီနေ့ကဖြစ်ရတဲ့ပတ်သက်လို့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ပြန်ပြောပြခဲ့တာကတော့
အဲ့ဒီအာသူ့မှာလောက်ရမယ်နေမဟုတ်ပြင်မဲ့လေသူ့ကိုဖုန်းခေါ်လာတော့သူကသူ့သွားလောက်ပေးလိုက်မယ်ဆိုပြီးတော့အလုပ်သွားလိုက်တာကျွန်တော်လည်းအဲ့ဒီကအလုပ်ပိတ်တဲ့နေ့ဆိုတော့ကျွန်တော်ရှိနေလို့ရှိရင်သူ့အလုပ်သွားလို့ရှိရင်ကျွန်တော်အမြဲတမ်းကမောင်းပြီးတော့တော်တော်ပို့ပေးတယ်လေအဲ့ဒီနေ့မှာကျွန်တော်ကမောင်းတော့ပို့ပြီးတော့ဒီနိုင်ခွဲတော့ကျွန်တော်သူ့ကိုချပေးပြီးတော့ကျွန်တော်အိမ်ပြန်လာပြီးတော့အိမ်ရောက်ပြီးတော့ခဏပြန်အိတ်ကိုအိတ်တော့မရသေးတော့ဖုန်းလေးပါလေးနည်းနည်းပါပါလုံနေတော့ချိန်မှမှသူ့အလုပ်ကသူ့ရဲ့အကြီးကကျွန်တော်ဖုန်းခေါ်လာတော့ကျွန်တော်လည်းသူ့အကြီးဖုန်းနံပါတ်မသိတော့ကျွန်တော်လည်းမကင်ပြေတော့ချက်ချင်းပဲနောက်ထပ်သူ့အလုပ်ကဖုန်းနံပါတ်တော့ကျွန်တော်ပုံထဲမှာရှိတော့ခေါ်လာတော့ကင်ကြည့်လိုက်တော့အိမ်မှာပြောတယ်ကျွန်တော်မိမစီစီအဆီတန်ဖြစ်လို့လေနေရလာပါဆိုတော့က ကျွန်တော်စိတ်ထဲမှာတော့အော် accident ဖြစ်တယ်ဆိုတော့သူတမန်ချော်လေကြာလာလို့ပါလို့အဲ့လိုမျိုးတိတ်တိတ်မောမောပဲထင်တယ်ကျွန်တော်အေးအေးငါပြန်မြန်လာခဲ့မယ်ဆိုပြီးတော့ကျွန်တော်အိမ်အောင်မလဲပြေဘူးအဲ့မှာအိမ်နေဝဲအိမ်နေပဲကားပေါ်ကြီးနဲ့တက်ပြီးတော့မောင်းသွားဟ
ုတ်ကဲ
့မောင်းသွားပြီးတော့လမ်းပေါ်မှာရောက်တော့ပြန်ကိုယ့်ကိုယ်ပြန်စဉ်းစားမိအောင်ငါဒီလိုနေတယ်တော့မမေ့ဖြစ်နိုင်ဘူးဆိုပြီးတော့ချက်ချင်းပြန်ပြီးတော့သူ့လိုပြန်ဖုန်းခေါ်ပြီးတော့သူဘလို့အခြေအနေရှိတဲ့သူဘာဖြစ်သွားလဲမေးတော့အဲ့မှာသူတို့ကပြောနေကမောင်းနေတယ်စိတ်အေးအေးထားပြီးတော့ပဲကမောင်းကြီးအလုပ်လာခဲ့ပါလို့ပြောကျွန်တော်လည်းအဲ့မှာနည်းနည်းစုပ်ပို့ပြီးတော့စိုးရင်လာစိုးရင်လာတော့ကျွန်တော်နည်းနည်းတော့ကားမြန်မြန်ပြီးမောင်းပြီးတော့ရောက်သွားဟ
ုတ်ကဲ
့ရောက်သွားတော့အဲ့မှာ ambulance လို့ fire truck လို့ PHP လို့အများကြီးရောက်နေကျွန်တော်အဲ့လိုရောက်တော့အဲ့မှာသူတို့ကလည်းတကားကိုင်ပြီးတော့ကျွန်တော်အဲ့မှာထိုင်ခိုင်းတာနော်ဘာဖြစ်လဲစစ်စစ်ပတ်မှာလဲလို့မေးတော့သူတို့တွေလည်းအားလုံးအများဝမ်းနေနေပြီကျွန်တော်တော့စကားမပြောနိုင်ကျွန်တော်ပြောတာဆိုအဲ့ accident ဖြစ်တဲ့နေရာကတော့လုံးရမလားဆိုတော့တော့လုံးမရဘူးလေသူတို့အားလုံးစုံစမ်းစစ်ဆေးနေတယ်ပေါ့သူရဲ့ဟိုလောက်ပေါ်ကိုင်းပဲပတ်မှာဒီကလူတွေလည်းရှိရတယ်အဲ့မှာနေကြည့်စစ်စစ်ဘယ်လိုလဲသူပြောသူတို့ငိုငိုနေတော့ကျွန်တော်လည်းအဲ့မှာတိလိုက်စစ်စစ်ဆုံးသွားပြီးတော့တိလိုက်ကျွန်တော်လည်းယုံတော့မယုံ
ဟုတ်က
ဲ့ဒီအောင်အောင်မျိုးတော့တော့ပဲကြည့်ချင်တော့ပဲကြည့်ချင်တယ်ပြောသူတို့လည်းကျွန်တော်ဖေးမတော့
ခုလို Caltrans လို့ခေါ်တဲ့ California ပြည်နယ်သယူပို့ဆောင်ရေးဌာနမှာလုံးသက်ဆယ်နှစ်ရှိသူအသက်46နှစ်ရွယ်မဆီစီဟာရေတိုက်မှုကြောင့်ရုတ်ရက်ကွယ်လွန်ခဲ့မှုအတွေ့ပြည်နယ်အုပ်ချုပ်ရေးမှူး Jerry Brown နဲ့ဇနီးတို့ကမိသားစုနဲ့အတူထပ်တူထပ်မြဝင်းနေတဲ့အကြောင်းသဝင်လွှာပေးပို့ခဲ့တယ်လို့ California Democrat အထက်လွှတ်တော်မှ Diane Feinstein ကလည်းဝင်းနေကြောင်းတဝင်းလွှာပေးပို့ခဲ့ပါတယ်။ဒါအပြင်ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုရှိပြည်နယ်အုပ်ချုပ်ရေးမှူးရုံးရှိမှလည်းမဆီစီဟန်ကွယ်လွန်မှုအတွက်ဝင်းနေတဲ့အထိတ်မှတ်နဲ့အလံတွေကိုတဝက်လွှင့်ထူထားပါတယ်။ကွယ်လွန်သူမဆီစီဟန်အတွက်ဝတ်ပြုဆူတောင်းပွဲကိုတော့ဒီဇင်ဘာလ10ရက်ပြီးခဲ့တဲ့တောက်ချာနေ့ကဒေးလီစီးတီးမှာကျင်းပခဲ့ပါတယ်။အဲ့ဒီဝတ်ပြုဆူတောင်းပွဲအခမ်းအနားကိုကယ်လီဖိုးနီးယားတယူပို့ဆောင်ရေးGK Malcolm Dotti လေးတယောက်ခဲ့ပြီးအမှတ်တရစကားပြောကြားခဲ့ပါလေ
CC ဟာထက်မြက်ပြီးတော့စေတနာရှိတဲ့သူရဲရောတဲ့သူတနာကျင်နာတတ်တဲ့သူဖြစ်ပါတယ်သူဟာမိခင်တူဦးဖြစ်တယ်လို့မိတ်ဆွေကောင်းတူဦးတာဝန်ခြေပြွန်တဲ့ဝန်ထမ်းကောင်းတူဦးလည်းဖြစ်ပါတယ်အခုလိုသူကွယ်လွန်သွားတဲ့အတွက်သူ့ကိုအားလုံးကနှမျောမဆုံဖြစ်ပြီးတော့ရသုတ်တရိယာနေကြမှာဖြစ်ပါတယ
်။ဇာပနာအခမ်းအနားမှာပြည်နယ်အတွက်တာဝန်ထမ်းဆောင်ရင်းရုပ်ရည်တည်ဆုံခဲ့တဲ့အတွက်ကြောင့်လေနိုင်ငံကကျေးဇူးတင်တဲ့အနေနဲ့စစ်မှုရန်တွေကြာဆုံးရင်ဂုံပြုတဲ့အခမ်းအနားနီးတူအထူးဂုံပြုတပ်ဖွဲ့ဝင်၄ဦးတို့ကလာရောက်အလေးပြုပြီးပြည်နယ်ရဲ့အလံကိုကွယ်လွန်သူရဲ့ခင်မွန်းဖြစ်သူကိုကျော်ဝင်းနိုင်ကိုပေးအပ်ခဲ့တယ်လို့သိရပါတယ်။ကိုကျော်ဝင်းနိုင်ပြောပြခဲ့တာကအ
ဲဒီစီရဲ့ဟိုအခမ်းအနားမှာကဲထွန်းလူကြီးရဲ့ကပြောပြီးွားတော့အဲ့မှာကဲထွန်းအွန်နာက၄ယောက်ကဝင်လာပြီးတော့ CC ကိုအလေးပြုတယ်အလေးပြုပြီးတော့ရှင်တို့၄ယောက်၄ယောက် CC ရဲ့အကောင့်ဘေးနားမှာခဏမတည့်ရတယ်ပြီးတော့ရှင်အခြားစကားပြောပြီးတဲ့လူတွေအားလုံးပြီးွားတော့ကျွန်တော်အဲ့ CC ဆုံးတဲ့နေုံကကပတဲဘီလ်ဂျင်မှာထူထားတဲ့ကယ်လီဖိုးနီးယား flag ကိုကျွန်တော်ခောက်ပြီးတော့ကျွန်တော်ကျေးမှလာပြီးတော့တူထောက်ပြီးတော့ကျွန်တော်လာပြီးတော့ပေးပါမယ်
။ကွယ်လွန်သူဇနီးတဲ့မဆီစီဟန်ကိုခင်မွန်းဖြစ်သူက15နှစ်ခရက်ကတစ်ဖက်သားသဘောကျခဲ့သူဖြစ်ပြီးကိုကျော်ဝင်းနိုင်တို့မိသားစုဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ရကနှစ်နည်းငယ်ကြာမှသူမြန်မာနိုင်ငံကိုပြန်အလဲသွားရကနေပြန်ဆုံစည်းပြီးမဆီစီဟန်နဲ့လက်ထခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးမဆီစီဟန်အနေနဲ့ကိုဘွားကိုထူထောင်ဖို့ကြိုးပမ်းပြီးပညာစီးပူးတဲ့အတွက်ကြောင့်လေအများအတူယူစရာဖြစ်ခဲ့တယ်လို့ခင်မွန်းတယ်ဖြစ်သူကပြောပြခဲ့ပါလေ
2002မှာသူတို့ရောက်လာပြီးတော့သူကြောက်တက်ချင်းနဲ့ပြောတော့ပမာပြီးမှတော့သူတင်ချာနဲ့ဝတ်ရပြီးသွားပြီလေ
ဟုတ်က
ဲ့ကြောက်တက်ချင်းနဲ့ဆိုတော့ကျွန်တော်ပထမဆုံးလာချင်းတော့အသက်ကြီးတဲ့လူတွေရောက်ပြီးရတော့တဲ့ကြောက်ပေါ့အဲ့လိုမျိုးအင်္ဂလိပ်စာဟုတ်လားပြောတော့အောင်လို့တဲ့နဲ့နေရာမှာသူစားပြီးတော့ကျောင်းသားတက်တယ
်
သူနည်းနည်းပပစကားထွက်လာတော့ Skyline College ဆိုတဲ့အဲ့ College ကိုသူပါပြီးတော့တက်တယ်လုံးနှစ်လား၄နှစ်လားမသိတက်လိုက်ပြီးတော့ရှင်သူ accounting မှာသူ certificate နဲ့ AA degree ကိုရလိုက်တယ်။ အဲ့ဒါ 2009 ခုနှစ်မှာပေါ့ရလိုက်တယ်။ 2009 ခုနှစ်မှာလည်းသူကျွန်တော်တို့ရဲ့သမီးလေး actually ကိုမွေးတယ်။ မွေးပြီးတော့ graduation ခန်းနာအဲ့သမီးမွေးကင်းစာလေးပဲပေါ့။နှစ်ရက်၃ရက်လောက်ပဲရှိ။ အဲ့မှာသူဖွဲ့သွားယူလိုက်တယ်။ 3 လလာမသိကြတော့သူကဲထွန်မှာစပြီးအလုပ်လုပ်ပြီးတော့အဲ့ ဒီကဲလာကြည့်ဆိုနှစ်ထောင်နဲ့ဆက်ခွန်ဆိုတော့သူဆယ်နှစ်လောက်အလုပ်လုပ်လိုက်တာပေါ့ကဲထွန်မှာသူကတော့ဘယ်လိုမှမလဲပွင့်လင်းနေလူကြီးသူမဟုတ်လေအရင်ယူသေးတယ်ဒါမလို့သူနဲ့တွေ့တဲ့လူတွေသူ့ကိုချစ်ခင်ကြတယ်လူကြီးတွေဆိုသူ့ကိုနမူနာပြောတာပေါ့စီစီလိုမျိုးလုပ်ဒီနိုင်ငံရောက်တယ်ကြောင်းသက်ပြီးပွဲရအောင်လုပ်ပြီးလို့ရှိရင်အလုပ်ကောင်းရအောင်လုပ်တို့အမြဲတမ်းပြောကြတယ်သူ့
တယ်။မဖီစီဟာအခုလိုပြည်နယ်ရဲ့တာဝန်ကိုခြေပြွန်စွာထမ်းဆောင်ရင်းရုတ်တရက်ကွယ်လွန်ခဲ့မှုအတွေ့ Caltrans လို့ခေါ်တဲ့ California ပြည်နယ်ရဲ့တည်ယူပို့ဆောင်ရေးရုံးချုပ်နေရာရှိမှာတခြား Caltrans မှာတာဝန်ထမ်းဆောင်ရင်းတည်ဆုံးခဲ့သူ36ဦးတို့အမည်နဲ့အတူကပီးထိုးမှတ်တမ်းတင်ထားတယ်လို့လည်းခင်မွန်းတဲ့ကိုကျော်ဝင်းနိုင်ကပြောပါတယ
်။ဒီကက36ယောက်မြောက် Caltrans Employee အလုံးလုံးနဲ့အသက်ဆုံးရှုံးရတဲ့အတွက်သူရဲ့နာမည်ကို Supplement မှာရှိရဲ့ Catron Main Office ရုံးချုပ်ဝင်ဝင်ချင်းရှိမှာဒီရဲ့နာမည်က36ယောက်မြောက်နေရာမှာ CC ရဲ့နာမည်ကိုကပီးထိုးတာပဲလေ
။မာ CC ဟာအခုလိုတည်ဆောက်မှုတွေဝင်နေတဲ့အချိန်မှနေနဲ့လဲလုတ်ဖို့ဂိမ်းဘက်တွေကလိမ္မော်ရောင်ဖဲကျိုးတစိတ်တွေကိုရင်ပတ်မှာတက်ပြီးသူ့မိသားစုကိုစား GoFundMe ဆိုတဲ့အလှူငွေကိုလည်းစတင်ကောက်ခံလျက်ရှိပါတယ်။ဒါ့အပြင်အရေးကြီးဆုံးကတော့သူကြေကွဲပေါ်ရာကွယ်လွန်မှုတွေတိုးကားဂိတ်တွေမှာအခကျင်းဝေကောက်ခံမှုကိုလူတွေအစားဆက်နယ်ကောက်ခံဖို့စနစ်ကိုစတင်နိုင်ဖို့ကြိုးပမ်းမှုတွေလည်းစတင်လာတာတွေ့ရကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me
ဒေါ်လလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သူမိကန္တာကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုစနေနေ့မနက်ပိုင်းမှာနောက်တစ်ကြိမ်နားဆင်နိုင်တာဖြစ်ပါလိမ့်ရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခေမျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီတစ်ပတ်တော့ဘက်ထရီဓာတ်ခဲတွေကိုလက်တွေ့သုံးနေတဲ့ထူးခြားတဲ့နေရာတွေနဲ့ကိုယ်တိုင်ဘက်ထရီကိုဘယ်လိုလုပ်နိုင်လဲဆိုတာကိုပြောပြပေးမှာပါ။ဘက်ထရီကိုပုံစံမျိုးစုံနဲ့တွေ့နိုင်ပါတယ်။လက်ပတ်နားကြီးတွေ၊လက်ကင်ဖုန်းတွေနဲ့နားမကြားသူတွေတက်တဲ့ဆက်ကလေးတွေအတွက်သုံးတဲ့ဘက်ထရီတွေကအသေးလေးတွေဖြစ်ပြီးကားတွေမှာသုံးတဲ့ခဲနဲ့အက်ဆစ်ပါတဲ့ဘက်ထရီအိုးတွေလိုအလတ်စားတွေလည်းရှိပါတယ်။အခန်းတစ်ခန်းဆက်လောက်ကြီးမားတဲ့ဘက်ထရီကြီးတွေကိုတော့ကွန်ပျူတာအချက်လက်သိမ်းဆည်းတဲ့စင်တာတွေ၊တယ်လီဖုန်း exchange တွေမှာတွေ့နိုင်ပါတယ်။လူနေမှုစနစ်တိုးတက်လာစေတဲ့အကြောင်းတွေထဲမှာလျှက်စစ်ဓာတ်ကိုလိုတဲ့အချိန်မှာထုတ်သုံးနိုင်အောင်လုပ်ပေးတဲ့ဒီလိုဘက်ထရီတွေကိုထွန်းလာနိုင်တာကတိတ်ကိုအရေးပါတယ်လို့ယူပပေတာပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ
်ဘက်ထရီတက်ခဲတာအခုအချိန်မှာမရှိခဲ့ဘူးဆိုလို့ရှိရင်လွန်ခဲ့တဲ့အနှစ်200လောက်ကလူနေမှုစနစ်ကိုပြန်ရောက်တောင်းလို့ပေါ့နော်ဘာလို့လဲဆိုတော့ရေနွေးငွေအင်ဂျင်တို့တန်ပတ်နဲ့ပေးတဲ့နာရီတို့အဲ့ဒီခေတ်ကိုပြန်ရောက်သွားမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့အခုခေတ်မှာ cellular phone ဆိုလို့ရှိရင် battery တိတိလေးတွေတုံးနေတာ၊ car engine set နှိုးတာ battery နဲ့နှိုးရတာ။နောက် transistor radio မရှိတော့ဘူးပေါ့နော်အခုချိန်မှာ။အကယ်၍သာ battery မရှိဘူးဆိုရင်နောက်သူဒီအပေါ်ပြီးတော့စိတ်ဝင်စားဖို့ကောင်းတာနှလုံးရောဂါရှိတဲ့လူတွေနှလုံးခုန်တော့မမှန်လို့ရှိလို့ရှိရင်နှလုံးထဲမှာ pacemaker ကိုခွဲပြီးထည့်ရတယ်။အဲ့မှာ battery လေးထည့်ထားရပါတယ်။အဲ့ဒါမျိုး battery ဒါမထွန်းနိုင်ဘူးဆိုလို့ရှိရင်နှလုံးရောဂါဖြစ်ပြီးဆုံးပါတယ်။အဲ့တော့ဒီဘက်ထရီထွင်တာတိတ်အရေးကြီးပါတယ
် pacemaker ဘက်ထရီကို nickel cadmium နဲ့လုပ်ထားတဲ့ပြန်ပြီးအားဖြည့်ရတဲ့ rechargeable battery နဲ့စတင်သုံးစွဲခဲ့တာဖြစ်ပြီး1982ခုနှစ်နောက်ပိုင်းတီထွင်ခဲ့တဲ့ lithium iodine battery ကတော့သက်တမ်း10နှစ်လောက်ကိုခံနာမှုဆေးပညာလောကမှာတိတ်ကိုအသုံးဝင်ခဲ့တာဖြစ်ပါတယ်ဒါကိုအခုဒီလဲသုံးနေစေပါဒီ pacemaker battery လိုကိုခန္ဓာထဲမှာထည့်ပြီးသုံးလို့ရတယ်တိတ်ကိုသေးတဲ့ဘက်ထရီလေးတွေရှိသလိုကမ္ဘာမှာအခုချိန်ထိအကြီးဆုံးလို့သတ်မှတ်လို့ရတယ်။ Lithium Ion Battery ကြီးကိုတော့2019ဒီဇင်ဘာ1ရက်နေ့ကဩစတြေးလျနိုင်ငံမှာစတင်တက်ဆန်နိုင်ခဲ့ပါတယ်
။ဩစတြေးလျတောင်ပိုင်းမှာ Tesla ကားကုမ္ပဏီကိုတီထွင်တဲ့
Elon Musk ကနေပြီးတော့မှသူ့ရဲ့ Tesla battery နဲ့လျှက်စစ်တပ်တွေကိုတူလောင်ထားနိုင်တဲ့ battery cell ကြီးတွေ900,000လောက်ကိုအဲ့ဒီမြို့တစ်မြို့နားမှာစင်ဖို့အတွက်သူ license ရတော့ဆင်လိုက်ပါတယ်ဒီ battery ကဘယ်လောက်ထိတောင်အားရှိနိုင်တယ်လဲဆိုလို့ရှိရင်100 megawatt hour ထိသူကလျှက်စစ်တပ်ကိုပြန်ထုတ်ပေးနိုင်ပါတယ်အဲ့လောက်များတဲ့လျှက်စစ်တပ်ကအိမ်3,000ရှိတဲ့အဲ့ဒီမြို့ကိုနိုင်တနိုင်စာသူကလျှက်စစ်တပ်ပြန်ပြီးတော့ဖြန့်ပေးနိုင်ပါတယ်အဲ့တော့ဆိုလိုတာကဘာဖြစ်လဲဆိုလို့ရှိရင်တစ်စုံတစ်ခုသောအကြောင်းအရာကြောင့်တစ်မျိုးလုံးပြက်စစ်တက်ပြက်သွားတယ်မီးမလာတော့ဘူး black out ဖြစ်သွားတယ်ဆိုလို့ရှိရင်မိနစ်ပိုင်းအတွင်းမှာချက်ချင်းသူ့ရဲ့ lithium ion နဲ့လုပ်ထားတဲ့ဒီ battery ကြီးတွေကနေပြီးအိမ်တွေကိုပြန်ဖြန့်တဲ့ power grid တွေကိုပြက်စစ်တက်ကိုချက်ချင်းပြောင်းပြီးပို့ပေးနိုင်တဲ့စနစ်ကိုသူလုပ်ပေးလိုက်တာဖြစ်ပါတယ
်ဒီ lithium ion battery ကြီးကိုအားပြန်ပြီးဖြည့်ဖို့အတွက်လေတလက်တွေကနေရတဲ့လေဆွမ်းအားကိုသုံးတာဖြစ်ပြီးကဘာမြေအထက်မိုင်း200ကျော်မှာရှိနေတဲ့အပီပီဆိုင်ရာအာကာသစခန်းမှာသုံးတဲ့ဘက်ထရီကတော့နေဆွင့်ရင်လည်းပြန်ပြီးအားဖြည့်ပါတယ
်အပီပီဆိုင်ရာအာကာသစခန်းမှာလွန်ခဲ့တဲ့15နှစ်16နှစ်လောက်ကသုံးခဲ့တဲ့ဘက်ထရီကိုအခုပြန်ပြီးတော့လဲလိုက်ပါပြီဒီဆိုင်ရာအာကာသစခန်းကကဘာရဲ့အထက်မိုင်း200လောက်မှာသူမိနစ်90တိုင်းတစ်ခါတစ်ခါကဘာဆက်ဝန်းကိုသူပတ်ပါတယ်အဲ့တော့ပတ်နေတဲ့အချိန်မှာနေဘက်ကိုမြင်ရတာ45မိနစ်နေဘက်ကိုမမြင်ရတာ45မိနစ်ပါအဲ့တော့နေဘက်ကိုမြင်ရတဲ့45မိနစ်မှာအပီပီဆိုင်ရာအာကာသစခန်းမှာတပ်ဆင်ထားတဲ့ဆိုလာပြားတွေကနေပြီးတော့လျှက်စစ်တပ်တွေကိုယူပြီးတော့တုံးပါတယ်အဲ့တုံးနေတဲ့တစ်ချိန်ထဲမှာပဲအရင်တော့နီကယ်ဟိုက်ဒရိုဂျင်ဘက်ထရီကိုပြန်ချာ့ချ်လုပ်ပြီးတော့အားသွင်းထားပါတယ်နောက်45မိနစ်ကုန်သွားလို့နေမမြင်ရတဲ့ဘက်ကိုကဘာဘက်ကိုဒီစခန်းကြီးကလာပြီဆိုလို့ရှိရင်ဆိုလာပြားတွေကနေတုံးလို့မရတော့ဘူးနေမရှိတဲ့အတွက်အဲဒီ45မိနစ်လုံးလုံးတင်းထားတဲ့တုံလောင်ထားတဲ့ဘက်ထရီတွေကနေပြီးတော့စခန်းကြီးတစ်ခုလုံးဆက်ပြီးတော့ဆက်စစ်တပ်ပေးပါတယ်အဲ့ဒါ18နှစ်ကြာသွားပြီဖြစ်တဲ့အတွက်သူ့ရဲ့ဘက်ထရီကဟောင်းသွားပြီဆိုတော့ဒီ nickel hydrogen battery ကိုပဲပြန်တုံးမလား lithium ion battery ကိုတုံးမလားဆိုပြီးတော့စဉ်းစားတော့ lithium ion battery ကိုတုံးပါတယ် lithium ion battery ကအမှန်ဆိုရင် U battery တွေအများကြီးပေါ့ပါတယ်သုံးပုံတစ်ပုံလောက်ပဲလေးပါတယ်အပီဆိုင်အာကာသစခန်းမှာတော့လေးတာပို့တာတော့မရှိတော့ဘူးเนาะကဘာဆွဲရမရှိတယ်အတိုင်းမဲ့ lithium ion battery ရာ you nickel battery နဲ့ရှင်လိုက်လို့ရှင်သူ့ရဲ့ battery ရဲ့ပမာဏ volume ကတော်တော်ကိုတည်တယ်စွမ်းအင်ကလည်းများတယ်နောက်ပြီးတော့ဒီ lithium ion battery ကအခုနောက်ပိုင်းထွက်တဲ့အခါနှစ်အကြာကြီးသုံးလို့ရတာဆိုတော့ battery ကိုအချိန်4-5တောင်းမကသူကအများရန် charge လုပ်လို့ရလာအောင်ကိုတော်တော်ကိုတိုးတက်လာတဲ့အတွက် lithium ion battery ကိုလွန်ခဲ့တဲ့6လ9လလောက်ကအပီဆိုင်ရာအာကာသစခန်းမှာအကုန်သွားပြီးတော့လဲလိုက်ပါပြီ
။ဘက်ထရီကိုကိုယ်အိမ်မှာကိုယ်တိုင်သုံးဖို့လုပ်နိုင်ပါတယ်။ခက်ခက်ခဲခဲရှာစရာမလိုတဲ့ပစ္စည်းလေးတွေနဲ့ဘယ်လိုလုပ်နိုင်တယ်ဆိုတာကိုကြည့်ရအောင်ပါ
။ကိုယ်အိမ်မှာကိုယ်ဘက်ထရီလေးစောက်လို့ရတယ်။ဆိုင်မှာတော့ဝယ်စရာမလိုဟိုလက်တီးစုပ်လောက်မရှိတရှိအာလူးဖြစ်ဖြစ်တံမြာသီးဖြစ်ဖြစ်ပေါ့။အဲ့ဒါလေးကိုတစ်ဖက်ကကြီးပြားဒါမှမဟုတ်လို့ရှိရင်ကြီးချောင်းလေးနဲ့ထိုးသူနဲ့တလက်မလောက်အဝေးပေါ့အဲ့ဒီမှာအာလူးပေါ်မှာပဲသွပြဒါမှသွနဲ့လုပ်ထားတဲ့တန်ချောင်းပေါ့နော် galvanite iron လေးကိုထိုးလိုက် zinc နဲ့ copper နဲ့ပေါ့နော် copper zinc ဆိုသုံးလို့မရအောင်နော် electrolyte က iron တွေကဘယ်လိုသွားရမှန်းမသိဘူးမသွားတော့ဘူး chemical မတူရဘူးလေကြောင့်မတူတဲ့ nature ထဲမှာအဲ့နှစ်ခုကိုမီလုံလေးဖြစ်ဖြစ်အိမ်မှာရှိတဲ့ LED မီလုံလေးဒါမှမဟုတ်လို့ရှင်နိုင်ပေါ်သားလေးကိုသူ့အဖို့မောက်မှန်အောင်ဆက်လိုက်လို့ရှင်သူက battery ဖြစ်သွားပြီသူ့ battery ပမာဏဘယ်လောက်ရမလဲဆိုလို့ရှိရင်တက်တမ5 volt လောက်တော့ရခြင်းများ1 volt လောက်ရတဲ့အတွေ့အိမ်မှာရှိတဲ့နိုင်တေးတေးလေးဒါမှမဟုတ်မီးလုံးတေးတေးလေးကိုမီးလင်းအောင်စမ်းကြည့်လို့ရတယ်ဒါ battery ပဲပေါ့ဒီအာလူထဲမှာတံမြာသီးထဲမှာကန့်ငရဲမီးလိုဟာမျိုး acid တစ်မျိုးပါတယ်ဟိုငရဲမီးလိုတော့မဟုတ်ဘူးကန့်ငရဲမီးမဟုတ်ဒါပေမဲ့သူက acid တစ်မျိုးပေါ့တံမြာသီးဆိုလို့ရှိရင်ဒါရေနဲ့ acid ပဲလေ citric acid လေအဲ့တော့အဲ့ဒီ acid တစ်မျိုးပါတဲ့အတွက်သူက electrolyte ပေါ့နော်ရှက်လိုက်ရေဖြစ်သွားတယ်အဲ့ဒါကြောင့်ဓာတ်ခဲလေးလုပ်ယူရတာပ
ါရူပဝေဒပညာရှင်ဒေါက်တာပရိသာတင်ရဲ့ပြော
ချက်ဒေါက်တာမျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်တာနေညပိုင်းမှာအသစ်နားဆင်နိုင်တယ်လို့အခုလိုစနေမနေ့ပိုင်းမှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
နိုင်ငံအစိုးရတွေကသူတို့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေဒါမှမဟုတ်ခွဲခြားဆက်ဆံမှုတွေကိုသူတို့ကိုယ်တိုင်အားပေးတယ်ဒါမှမဟုတ်အကာအကွယ်ပေးနေတယ်ဆိုရင်အဲ့ဒီနိုင်ငံဟာအစွန်းရောက်ဝါဒကြီးထွားမဲ့အလားအလာတွေပိုရှိနေပါတယ် ဒီကိစ္စကိုထိန်းကုပ်မှုမရှိဘဲလွတ်ထားမယ်ဆိုရင်အကြမ်းဖက်မှုတွေလူ့အခွင့်အရေးအလွဲသုံးစားမှုတွေအုပ်ချုပ်ရေးညှန့်ဖျင်းမှုတွေကတဆင့်အဆွန်ရောက်တဲ့လူပုဂ္ဂိုလ်တွေလူ့အဖွဲ့အစည်းတွေပေါ်ပေါက်လာပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိမ့်ချောက်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုပြည်သူချင်းဆက်ဆံရေးနဲ့လူတုရေးရာဌာနရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးစတီဗ်ဂိုးစတိုင်းကဆိုပါတယ်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့နိုင်ငံတွေမှာအကြမ်းဖက်ဝါဒပုံမှုပေါက်ဖွားနိုင်တယ်ဆိုတာလွန်စွာရှင်းပါတယ်အစွန်းရောက်အကြမ်းဖက်ဝါဒဟန်တာရေးဟာသမ္မတထရမ့်အစိုးရရဲ့အဓိကလှုပ်ဆောင်ချက်ဖြစ်ပါတယ်ဒီလိုအကြမ်းဖက်မှုကိုရင်ဆိုင်တဲ့နေရာမှာဒီမိုကရေစီရန်ရားတွေဟာအဓိကပါဝင်နေတဲ့အစိတ်အပိုင်းတွေဖြစ်ပါတယ်လို့လည်းဂိုးစတိုင်းကဆိုပါတယ်သမ္မတထရမ့်အစိုးရဟာအစွန်းရောက်အကြမ်းဖက်မှုရဲ့ဒဏ်ကိုခံနိုင်ရည်ရှိဖို့နဲ့တုံ့ပြန်ဖို့အခွင့်အလမ်းတွေကိုရှာဖွေနေပါတယ်။အစိုးရဘက်ကဘလို့ပါဝင်ဆောင်ရွက်နိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးသဘောထားအမြင်သစ်တွေကိုလည်းဖော်ထုတ်နေပါတယ်။ကျွန်တော်တို့ဟာကမ္ဘာနဲ့အဝမ်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြန်လည်တည်မှတ်နိုင်ဖို့နေ့စဉ်နဲ့အမျှကြိုးပမ်းနေပါတယ်။အစိုးရအဖွဲ့ရဲ့ဝန်ကြီးတွေနဲ့တခြားအရာရှိကြီးတွေဟာပြပခီးကရောက်တဲ့နေရာတိုင်းမှာပြပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးလူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးပါတယ်။ဒီမိုကရေစီခံမြဲအောင်လုပ်ရေးဟာအဓိကကျတဲ့ကျွန်ုပ်တို့ရဲ့နိုင်ငံသားတွေအတွက်ကျွန်ုပ်တို့မှာတာဝန်ရှိကြောင်းနဲ့ကမ္ဘာကောင်းဆောင်တွေဟာသူတို့နိုင်ငံသားတွေအတွက်လူ့အခွင့်အရေးရှင်သန်ထွန်းကားတဲ့ပတ်ဝန်းကျင်ဖန်တီးပေးဖို့လိုအပ်ကြောင်းအဓိကဆွေးနွေးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးပုံမှုတိုးတက်ထွန်းကားစေဖို့အတွက်နှစ်နိုင်ငံဒါမှမဟုတ်နိုင်ငံဆောင်လူထုတန်တမာနီးကတဆင့်ဆက်လက်ဆောင်ရွက်တော့မှာဖြစ်ပြီးလူ့အခွင့်အရေးကာကွယ်ဆောင်ရှောက်သူတွေလူထုအခြေပြုအဖွဲ့အစည်းတွေကိုလည်းဆက်လက်ထောက်ခံအားပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO ကနေအခုထုတ်လွှင့်ပြနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်တီတစ်ချိန်နေ့လယ်၁၂နိုင်ကနေနေရင်၁နိုင်တီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်စနေနေ့ညပိုင်းမှာတော့မြန်မာတခွင်နဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်အခုစနေနေ့မနေ့ခင်အစီအစဉ်အဆုံးတက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာဆွမ်းရည်တနေ့တခြားတိုးလာနေတာဟာအမေရိကန်ပြည်ထောင်စုအတွက်ဓာတ်ရိုက်ချင်းချောက်မှုတစ်ခုဖြစ်နေပြီးမြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုခုခံကာကွယ်နိုင်မှုအတွက်အမေရိကန်အစိုးရကလိုအပ်တဲ့လှုပ်ဆောင်မှုအလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြားနေမှာပြောကြားလိုက်ပါတယ်။သမ္မတ Donald Trump ကတော့ရုရှားသမ္မတ Vladimir Putin နဲ့ဖုန်းဆက်ပြောကြားပြီးနောက်တနေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ပါတယ်လို့ပြောကြားခဲ့တာပါ။အီရန်နိုင်ငံမှာအစွန်းရောက်ကျန်းဖက်မှုနဲ့ပတ်သက်နေတဲ့ဆိုပြီးဆွဆွဲခံထားရတဲ့အမျိုးသား38ဦးကိုမနေ့တောက်ကြန်နေ့မှာအာဏာပိုင်တွေကကွပ်ပြက်လိုက်ပါတယ်။အခုလိုအစုလိုက်အပြုံလိုက်ကွပ်မြက်ခဲ့တဲ့အီရန်တရားစီရင်မှုကိုကုလသမဂ္ဂလူ့ခွင့်ဆိုင်အဆင့်မြင့်တာဝန်ရှိသူတွေကရှုံချပစ်တင်လိုက်ပါတယ်။လူပေါင်း40နီးပါးကိုတခါတည်းကွပ်မြက်လိုက်တဲ့လုပ်ရအပေါ်မှာကုလသမဂ္ဂတာဝန်ရှိသူတွေဘက်ကအံ့ဩတုန်လှုပ်ပြီးစိတ်ပျက်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဩဂုတ်လ25ရက်နောက်ပိုင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့နိုင်ငံရေးဝန်ကြီး Rex Tillerson ကတောက်ကြန်နေမှာပြောကြားလိုက်ပါတယ်။ဒါပြင် Reuters သတင်းဌာနကမြန်မာသတင်းတောင်နှစ်ဦးဖမ်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလွတ်လပ်ခွင့်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းစဉ်ကိုအကဲဖြတ်ဆန်းသက်နေတဲ့ကိစ္စတစ်ခုဖြစ်တယ်လို့လည်းမနေ့ကကုလသမဂ္ဂဌာနချုပ်လွန်ဂရင်းကောင်စီအဖွဲ့ဝင်နဲ့တွေ့ဆုံမှုအပြီးမှာပြောကြားခဲ့ပါတယ်။ရောဂါဒုက္ခနဲ့အချက်တဲလေးလံနေပါကြမ်းနဲ့လာပါပြီ။ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခတဲ့စခန်းတွေမှာရာသီဥတုအပြောင်းလဲကြောင့်အခြေအနေတွေပိုးပြီးဆိုးလာဖို့ရှိတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးပြောကြားခဲ့ပါတယ်။ဩဂုတ်လ25ရက်နောက်ပိုင်းထွက်ပြေးလာတဲ့ခံမှန်းချေဒုက္ခတွေပေါင်း6သိန်းခွဲလောက်ရှိနေတာပါ
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။စနေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 10683ရလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ41 kHz 9339တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.